ဒီတစ်ပတ်တော့အိုင်ယာလန်နိုင်ငံကအသက်17နှစ်အရွယ်ကျောင်းသားလေးဖီယွန်ဖက်ဒရာရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့ပြင်ဆင်တဲ့ကြိုးစားမှုတွေ Google ကနေ2019ပြည်ပစုချင်းမြင့်လိုက်တဲ့အကြောင်းကိုပြောပြပေးပါမယ် Google ကပြည်ပဆိုင်ရာပြိုင်ပွဲ Science Fair ကိုကျင်းပပြီးအသက်13နှစ်ကနေ17နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ပြိုင်ခွင့်ဝင်တဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလဒ်တွေကိုပြိုင်ခွင့်ထူးခြားသူဒိုင်းမစီကိုတင်ပြရပါတယ်။အနိုင်ရသူကိုဒေါ်လာငွေ5000စုချိနေတာပါ။ဒီပြိုင်ခွင့်ကို Lego, Virgin Galactic, National Geographic နဲ့ Scientific American ဖွဲ့ကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ခွင့်ဝင်သူတွေထဲကတရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှစကြာတင်24ရောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ American ပြည်သူစု Mountain View က Google နိုင်ငံတကာဌာနချုပ်မှာဇူလိုင်လ29ရက်နေ့ကစုချင်းနေတဲ့ပွဲမှာ2019အတွက် Google ရဲ့ဒေါ်လာ5000စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fionn Ferrer ဖြစ်ပါတယ်ရေထဲက plastic အဆန်အလေးတွေကိုတန်လိုက်တွေတုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတည်ထွင်ခဲ့တာပါ Ferrer ဟာစူးစမ်းဖော်ထုတ်တဲ့ဇယိတ်သဘာဝကိုကျက်ကြီးအကောင့်ထဲပေါ်ခဲ့တယ်လို့စုချင်းခဲ့တဲ့အတိုင်းတွေကပြောပါတယ်သူကတော့သူ့ရဲ့စမ်းသပ်မှုတွေဟာကိုအားကိုကိုလှုပ်ဆောင်ရတာမို့စိတ်ချမ်းသာတယ်လို့ပြောပါတယ
် I live in the middle of nowhere so I have to build everything myself so if I wanted to test my
ကျွန်တော်ကသိခေါင်းလုံးတဲ့နေရာမှာနေတာမို့အားလုံးကိုကိုပါပါကိုလုပ်ယူရပါတယ်ကျွန်တော်တည်တွင်သားကိုစမ်းသပ်ခြင်းရင်ရောင်ကြီးတိုင်းကရိယာတို့အမှုကြီးမှန်မြောင်တို့လိုစမ်းသပ်တဲ့ပစ္စည်းကရိယာတွေကိုကိုပါပါကိုလုပ်ရပါတယ်ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလုပ်ယူရတာကပြောစရာကောင်းပါတယ်
။ Fionn Ferrer ဟာ Ireland Westcock ဒေသက Daly City Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်ပြီးဖြစ်ပါတယ်။ Ireland ကတခြား NHRE စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မှနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ video ကိုပါဖော်ပြထားပါတယ
် This is where I live the edge of the Atlantic Ocean in beautiful West Cork Ireland
There is Atlantic သမုဒ္ဒရာအစွန်းမှာရှိတဲ့တိတ်လှပတဲ့ West Cork ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါအဲဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစားတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတဲကအစိုးဆုံးကအချင်းနှစ်စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အစာအနာလေးတွေရဲ့ပြဿနာပါကျွန်တော်ရဲ့ project ကဒီ plastic အစာအနာလေးတွေကိုထုတ်လုပ်တဲ့နေရာကစာပြီးရေမြောင်းတွေထဲနဲ့သဘာဝဝန်းကျင်ထဲရောက်သွားခြင်းအထိသူတို့ကိုဘယ်လိုဖယ်ထုတ်ပြစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ
်သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကံကြရဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံယူဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်ဖုန်ကလေးတွေကိုအသုံးပြုရမည်ကိုစိတ်ဝင်စားကြတာဖြစ်ပြီးဒီနည်းနဲ့ရေထဲက plastic အဆန်းအနာလေးတွေကိုဖယ်ပစ်ဖို့အတွက်စိတ်ကူးရကြတာပါ။ဒါကြောင့်တန်လိုက်ဖုန်လေးကိုစီနဲ့ရောပြီး ferro fluid လို့ခေါ်တဲ့တန်တပ်ပါတဲ့အရေးဖြစ်ချောပြီးရေထဲမှာရှိနေတဲ့ plastic အဆန်းအနာလေးတွေကိုထည့်ပြဖို့ကြိုးစားကြတာပါတဲ့
I did a small test and this was indeed the case.
ဘယ်လိုလုပ်မှတ်ကြည့်ရတာဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးဒီထဲမှာရှိနေတဲ့ plastic အစာအနာတွေကိုဆယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါ။ဒါကိုစမ်းသပ်ဖို့အတွက် plastic အမျိုးအစားအဆင့်မျိုးကိုရွေးပါတယ်။ဒီ plastic တွေကိုစမ်းသပ်မှု1000ကျော်လုပ်ခဲ့ပြီးဖယ်ထုတ်မှုအကြိမ်200ကျော်လုပ်ခဲ့ပါတယ်။ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေတယ်ဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကိရိယာကိုသုံးတဲ့အပြင် digital အမှုကြီးမှန်ပြောင်းတွေကွန်ပျူတာနည်းစနစ်တွေကိုပါသုံးပါတယ်။စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအချက်လက်တွေဒလေကြီးရလာတာပါ project အစမှာပဲဒီနည်းဟာရေသေးက plastic အစနာ85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်ဒီအတွက်စကြဲ့အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်ဒီလိုညွှန်ရရင်တော့ဒီနည်းဟာ plastic အစနာလေးတွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးนี้ขึ้นနိုင်တယ်ဆိုတာတွေ့ရပါတယ်ဒါကြောင့်ဒါကိုဓာခွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းတွေမှာအထိဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပါ
Microplastic လို့ခေါ်တဲ့ plastic အဆန်းအလေးတွေဟာအရွယ်အဆန်းအဖြစ်အရှိ5မီလီမီတာဒါမှမဟုတ်ဒီကဲ့ပိုပြီးတင်းနေတဲ့အရွယ်ရှိပါတယ်ဒ ဒီ microplastic အပိုင်းစားဒါမှမဟုတ် plastic အလုံးလေးတွေဟာသိပ်ပြီးသိနေတဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ်ရေစူးသစင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်။ကဘာတလုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာ microplastic တွေပါဝင်နေတယ်လို့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့ Hop Media သုတေသနစစ်တမ်းမှာဖော်ပြထားပါတယ်။ဒီ microplastic တွေကိုဆက်ပြအတုံးတွေအရေးကြီးဆုံးမှာထည့်လို့ရှိတယ်လို့မျက်နှာစန့်စင်တဲ့ဆေးတွေလက်ဆေးတွေမှာလည်းထည့်သွင်းလို့ရှိပါတယ်။ plastic ပါတဲ့အမြင်လွင်နဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖို့တဲ့အခါမှာလည်း microplastic တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပစ်ရေမြောင်းတွေထဲကနေတဆင့်မြချောင်းအင်းအိုင်နဲ့ပင်နဲ့သမှုကြော်တွေတဲကိုရောက်သွားလို့ရှိတာပါ။ဒီခါမှာငားနဲ့တခြားရေသရောငယ်လေးတွေဟာအစားအစာနဲ့မှားပြီးစားပြရကနေတဆင့်သူတို့ကိုစားသုံးတဲ့ငားကြီးတွေစီရောက်သွားတယ်လို့ငားကိုစားတဲ့လူအပါဝင်သရောဝင်မှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။သူ့ရဲ့နီးဟာအဝတ်လျှော်စက်ကနေထွက်လာတဲ့ရေစိုးတွေမှာပါနေတဲ့ microplastic တွေနဲ့ polypropylene plastic တွေကိုဖဲထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်။ Ferrara ဟာ Netherlands မှာတက်ကူဆက်တက်ဖို့လုပ်နေပါတယ်။ဆေးကြောတက်တူဖြစ်တဲ့ Ferrara ဟာရှောင်းနက်ခတ်တာပြည်ကပြလိုက်မှာပြလိုက်မှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာတိတ်ပံပြိုင်ပွဲပေါင်း12ခုမှာဆုရထားသူဖြစ်တယ်လို့ Trump တိုက်လို့ခေါ်တဲ့လေမုန်တူရီယာနဲ့ TYG တွေမှာပါဝင်ဖြောပြနိုင်ပြီလည်းဖြစ်ပါတယ်။သူဟာဘာသာစကား၃မျိုးကိုကြွန့်ကြွန့်ကျင်ကျင်ပြောဆိုနိုင်တယ်လို့ American ကာကွယ်ရေးဌာနရဲ့သုတေသနစံသက်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts ဆက်မှုတက္ကသိုလ် Lincoln တက္ကသိုလ်ကလည်းလူသေးသေးလေးတလုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့တင်ပြရင်ဒီပလင်းပတ်တဲ့တိတ်ပံတဲ့မြေပြင်ကကဏ္ဍကိုဒီမှာပဲဆင်းလာလို့ရပါစီနောက်တစ်ပတ်မှာကျန်းသူဆက်ပါ